ဂရိနိုင်ငံအေသင်းမြို့အနီးတနင်္ဂနွေနေ့ကပြစ်ကျခဲ့တဲ့စိုက်ပရက်စ်ခီးသည်တင်ကျက်လီရင်ပေါ်လိုက်ပါခဲ့ကြသူ122ဦးစလုံးသေဆုံးခဲ့ရတဲ့အတွက်စိုက်ပရက်စ်နိုင်ငံက3ရက်ကြာဝန်းနေတဲ့ထိမ့်မှတ်ဖြစ်သတ်မှတ်ကြောင်းကြေညာလိုက်ပါတယ်။တနင်္ဂနွေနေ့ကဟဲလီယက်စ်၄ချောင်းပိုင်ကျက်လီရင်ပြန်တမ်းအမှတ်922ဟာအေသင်းမြို့တော်မြောက်ဘက်ကတောင်တလုံးကိုဝင်တိုက်မိခဲ့တာဖြစ်ပါတယ်။အဲ့ဒီလေရင်ဟာလာနာကာမြို့ကနေထွက်ခွာလာခဲ့ပြီးပရက်မြို့ကိုဥတီပြန်တမ်းလာခဲ့တာလို့သိရပါတယ်။ဒီလေရင်ကျက်ကြမှုဟာအကျန်းဖက်သမားတွေကြောင့်တော့မဟုတ်ပုံမရဘူးလို့အာနာပိုင်တွေကပြောပါတယ်။ Boeing 737လေယာဉ်အတွင်းမှာလေဖိအားနေခြင်းဒါမှမဟုတ်အောက်ဆီဂျင်ကျော့နေသွားခြင်းတို့ကြောင့်အခုလိုဖြစ်ပွားရှိတယ်လို့အာနာပိုင်တွေကသုံးသပ်နေကြပါတယ်။လေယာဉ်ခရီးတွေတူကသူ့ရဲ့ဝမ်းကွဲညီကိုတော်ဆက်သူတူကိုလေယာဉ်တွင်းပိုင်းမှာအေးဆက်လာနေတယ်လို့ဆယ်လူလာတယ်လီဖုန်းကနေစာရေးခဲ့တယ်လို့သိရပါတယ်။ဂရိစစ်တပ်ကဂျက်လေယာဉ်မှုက Cyprus လေယာဉ်နဲ့အပြိုင်မောင်းနှင်လာစဉ်လေယာဉ်မှူးထိုင်ကုန်ထဲမှာပျော့ခွေသွားတာကိုမြင်လိုက်ရကြောင်းဒုတိယလေယာဉ်မှူးကိုမတွေ့ရကြောင်းပြောပါတယ်။ပြစ်ကျတဲ့လေယာဉ်မှူးရဲ့မှတ်တမ်းတင်အတန်သွင်းတိုက်ခွေကိုလည်းရှာဖွေတွေ့ရှိထားပြီးလို့စုံစမ်းစစ်ဆေးရေးမှူးတွေကပြောပါတယ်။